မန္တလေးတိုင်းမတရားမြို့နယ်ရေလသာရဲစခန်းကစစ်ကောင်စီတပ်တွေကအင်အား80ဝန်းကျင်လောက်နဲ့ဇန်နဝါရီလ23ရက်မနက်9နာရီဝန်းကျင်လောက်မှာအနီးအနားကကျေးရွာတွေကိုစစ်ကြောင်းထိုးဝင်ရောက်ခဲ့တာဖြစ်ပြီးတော့နေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပြောပါတယ်။အဲ့ဒီစစ်ကြောင်းကအင်းတခါနဲ့တပြေချောင်ကျေးရွာဘက်ကိုပြန်ထွက်လာတဲ့အချိန်မှာကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့မတရားမြို့နယ်ပကဖပြန်ကြားရေးတာဝန်ခံက VOA မြန်မာပိုင်းကိုပြောပါတယ်
။မတရားမြို့နယ်ရေနကားမှာရေစကန်ရှိရတယ်။အဲဒီရေစကန်ကနေမှာကျွန်တော်တို့အင်အား80ဝန်းကျင်လောက်ကကျွန်တော်တို့ဒီမတရားမြို့နယ်ဒုကြကန်ကျောင်းမော်နီကောပြီးတော့ဒီဘက်အင်းနကားတပြေချောင်ပေါ့နော်။အဲဒီရွာတွေကိုဒီကျောင်းတို့ဝင်ရောက်လာတာရှိပါတယ်။အဲဒီကြောင့်ဝင်ရောက်လာတာရှိတယ်ကျွန်တော်တို့ဒီ9နာရီဝန်းကျင်လောက်မှာတော့သက်သက်သာသာကျွန်တော်မော်နီ3ကြီးရောပေါ့နော်မော်နီကောင်ကြီးရောကအင်ဂျီ30လောက်ကိုကျွန်တော်ဝေရှုဖြည့်ဆည်းတာရှိပါတယ်ပြီးတော့ကျွန်တော်အင်ဂျီကကြီးရောပေါ့နော်အင်ဂျီကကြီးရောမှာဆိုရင်လည်းသက်သက်သာဝေရှုဖြည့်ဆည်းခဲ့တာနေနှလုံးပေါ့နော်နေနှလုံးအဲ့မှာလည်းဝေရှုဖြည့်ဆည်းခဲ့တာရှိပါတယ်ဗျအမေကပေါ့နော်23ရက်နေ့မှာဆိုရင်သက်သက်သာမော်နီကောင်ကြီးရောကိုဝေရှုဖြည့်ဆည်းပြီးတဲ့အချိန်မှာဒီဘက်ပေါ့နော်ကျွန်တော်အင်ဂျီကကြီးရောအင်ဂျီကနဲ့တကယ်ရောကြီးရောဘက်ကိုဒီဒီပြန်ထွက်လာတဲ့အချိန်မှာကျောင်းဒီခရယာမင်းနဲ့ပတ်သက်ပါနေတခြားဝန်တပ်ဖွဲ့နဲ့ကုလသမဂ္ဂစစ်တမ်းလေးရောရှိရက
်စစ်ပေးရှောင်းတထောင်လောက်အတွက်နေထိုင်စားတောင်ရေးနဲ့လုံခြုံရေးကိစ္စတွေကိုမြို့နယ်ပါကဖာအဖွဲ့တွေကတာဝန်ယူဆောင်ရွက်ပေးနေကြတယ်လို့ပြောပါတယ်မတရားမြို့နယ်ကဒေသခံလင်မယားနှစ်ဦးကိုလည်းဇန်နဝါရီလ22ရက်နေ့ကမေမြို့အဝင်ဝတ်ဝန်စစ်ဆေးရေးဂိတ်မှာစစ်ကောင်စီတပ်တွေဖမ်းဆီးစစ်ဆေးရာကနေအမျိုးသားဖြစ်သူတေဆုံးပြီးတော့အမျိုးသမီးကိုလည်းဖမ်းဆီးထားဆဲဖြစ်တယ်လို့မတရားမြို့နယ်ပကဖပြည်သားရေးတာဝန်ခံကပြောပါတယ်
။အဲကြောင့်မေမြို့အဝင်ကျွန်တော်ဝတ်ဝန်ဂိတ်မှာလို့ကြားရတာနော်။ဝတ်ဝန်ဂိတ်စစ်ဆေးဂိတ်မှာကျွန်တော်မတရားမြို့နယ်စင်ရွာကပေါ့နော်မတရားမြို့နယ်စင်ရွာကလင်မယားမြောက်ဟိုလင်မယားမြောက်ဖမ်းဆီးခံရတာကြားပါတယ်။ဒီကြောင့်အသက်ငွေချတဲ့ဒီကြောင့်အသက်30ဝန်းကျင်မှာရှိတယ်။အဲ့ဒီမြားဆိုရင်ကျွန်တော်ရှမ်းမြောင်နေရပါကျွန်တော်ကြံထုတ်ပြီးတော့အလုံးလုံးပြီးပြန်လာတယ်လင်မယားမြောက်လို့ပြီးရတယ်အဲ့မှာကျွန်တော်တို့ယောက်ျားအဲ့မှာဝန်ဝန်ကိတ်ပေါ့နော်ဝန်ဝန်ကိတ်စစ်စေးရဲ့နေရာမှာကျွန်တော်ယောက်ျားဖြစ်တဲ့ဖုန်းကိုစစ်လိုက်တဲ့အခါမှာကျွန်တော်ပြည်ရဲ့ဒီနယ်တွေ့ရတဲ့တပ်ပုံတွေကိုမိသွားလို့ပြီးရတယ်
စစ်ကောင်စီကတော့မတရားမြို့နယ်အတွင်းသူတို့တပ်ဖွဲ့တွေမီးရှို့ဖျက်ဆီးတဲ့ဆိုတဲ့သတင်းမှတွေလူမှုကွန်ရက်မှာထွက်ပေါ်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။မန္တလေးတိုင်းစင်ကူးမြို့နယ်ရွာသားရွာကျေးရွာမှာအထိုင်ချတပ်ဆွဲနေတဲ့စစ်ကောင်စီနဲ့ပြူစောတီအဖွဲ့ဝင်တွေကဒီကနေ့ဇန်နဝါရီလ24ရက်နေ့မနက်3နာရီဝန်းကျင်မှာမြေကြောင်အတိုင်းစုံစမ်းလာပြီးတော့မြေကန်အနီးကရွာတွေကိုလက်လက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ဝင်ရောက်ပြီးတော့နေအိမ်တွေကိုမီးရှို့ခဲ့တယ်လို့ Wildland Informational Network ရဲ့တာဝန်ခံကပြောပါတယ်။
ကျွန်တော်လည်း24ရက်နေ့မနက်ခင်းဟိုဟာကျမစကားစရင်းက14ကောင်ကနေကျွန်တော်တို့ဒီပြည်သူအိမ်မိုးကြတဲ့ချိန်ကိုကျွန်တော်တို့14ရက်နေ့တည်းကနေစကြောင်းထိုးလာတယ်။အဲပြစ်တော်လာပြီးတော့ကျွန်တော်တို့ဒီ Wildland မြို့ရဲ့အခြေခံမြို့တန်းမှာရှိရရေလက်မကြီးရတဲ့ကိုဆက်လက်ကျွန်တော်တို့လက်နက်ငယ်ကျွန်တော်တို့ဒီလက်နက်ကြီးတွေနဲ့ဝင်ပစ်ခတ်ပြီးတော့မှအဲ့ရတဲ့ဝင်လာတယ်၄နာရီဝင်ကြတော့မှအဲ့ပါကိုစပြီးမရှိရ၅နာရီ6နာရီဝင်ကြတော့မှအဲ့ကောင်ပြန်ထွက်သွားတယ်အဲ့သူပြန်ထွက်လာတဲ့အခါမှာကျွန်တော်တို့ဒီအဲ့ဒီရိုင်းမှာရှိတဲ့ပြည်သူပိုင်နဲ့ပြည်သူတို့ကိုသူယူသွားတယ်ရဲခါပြယူသွားတယ်နောက်ပြန်ကျွန်တော်တို့အဲ့ဒီရွာကကျွန်တော်တို့ဒီအိမ်ကကျွန်တော်တို့မရှိခံလာအိမ်ကသဘောငုံကကျွန်တော်တို့ဒီဟိုအထိုင်ကလေးလေးကိုပြရတယ်ကြာချို့ကြောင်လည်းဖမ်းမိတယ်ဖမ်းမိတော့မှသူတို့ပြန်လို့ပြရတယ်ပြရတယ်ကြာတော်ပြရတော့900ဝန်းကျင်လောက်ဖမ်းပြီးလို့ပြရတယ်ဗျ
ရေလမော်ကျေးရွာကမကြခဏစစ်ကြောင်းထုံးပွေတောက်ခံနေရတဲ့ကျေးရွာဖြစ်တာကြောင့်ဒေသခံတော်တော်များများကကျေးရွာအတွင်းမှာမနေဘဲစစ်ဘေးရှောင်နေကြတဲ့ရွာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့လက်ပြေရှင်းလင်းရေးထိုးစစ်တွေတိုက်ပွဲတွေအပြင်လေကြောင်းကပါပြစ်ခတ်တိုက်ခတ်နေတာကြောင့်ကောလင်းမြို့နယ်အပါအဝင်စကိုင်းတိုင်းအတွင်းမှာသေဆုံးသူတွေနဲ့အိုးအိမ်ဆုတ်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်အရေးတွက်ဟာတနေ့ထက်တနေ့ပိုးပြီးတော့တိုးလာနေတာပါစစ်ကောင်စီကတော့ဒီဒေသကျေးရွာတွေကိုပြည်သူ့ကာကွယ်ရေးတပ် PDF တွေအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေပြည်ရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့တရေထုတ်ပြန်လို့ရှိပါတယ်ရှင်